စကိုင်းတိုင်းဒေသကြီးတမူးမြို့ကလူနေရပ်ကွက်တစ်ခုထဲမှာလက်နက်ခရမ်းမိကြောင်မြောက်များကိုဖမ်းဆီးရမိခဲ့တာပါ။လွန်ခဲ့တဲ့နှစ်တွေအတွင်းလက်နက်မှောက်ခိုးဒီတို့လောင်ထားတဲ့အိမ်တလုံးမီးလောင်ခဲ့တဲ့အချိန်မှာခရမ်းတွေပောက်ကွဲတဲ့အတွက်လူတချို့ထိခိုက်တာလည်းဖြစ်ခဲ့ဘူးတာကြောင့်ဒေသခံပြည်သူတွေကစိုးရိမ်ကြောက်ရွံ့နေကြပြီးတော့အခုလိုလက်နက်ခရမ်းတွေမှောင်ခိုးတို့လောင်ထားတာကိုထိထိရောက်ရောက်အေးယူပေးဖို့ကိုလည်းလိုလားနေကြပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းစီစဉ်ရဲ့သတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အိန္ဒိယနိုင်ငံနဲ့နေမြေချင်းထိဆက်နေတဲ့တမူးမျိုးကစန္ဒကူရက်ွက်3အတွင်းကနေလက်နက်ငယ်မျိုးစုံ66လက်ဘုံးဒီမျိုးစုံအလုံး60နင်းမိုင်း23လုံးကြည်မျိုးစုံ8900ကျော်ရန်တောင်250ရန်ကျိုးကွေ4ကွေအပါအဝင်ကြည်အိမ်မျိုးစုံ200လောက်ကိုမွေးစေဝါချဲ့လို့ရမှာအသုံးပြုတဲ့ Pseudo Ephedrine စေပြအလေးချိန်ကီလိုတရာကျော်ကိုဖမ်းဆီးရမိကြောင်းအစိုးရပိုင်သတင်းစာတွေမှာဒီကနေ့ဖော်ပြပါတယ်ဖန်စီရမိတဲ့လက်နက်ခဲယမ်းတွေဟာတဖက်နိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုကအာဏံသိမ်းဆီးခိုင်းထားတဲ့ပစ္စည်းတွေဖြစ်ကြောင်းလည်းဖော်ပြပါတယ်။လူတွေရက်ွက်တွေမှာဒီလိုမှောင်ခိုလက်နက်ခဲယမ်းတွေတူလောင်ထားတဲ့အပေါ်မှာတော့ဒေသခံပြည်သူတွေကစိုးရိမ်ကြောက်ရွံ့နေကြောင်းပြောပါတယ်။အဲ
့တော့ခုမိတဲ့အိမ်ကအရင်ကလည်းမိခဲ့ပြီပေါ့နော်။ဒါဟိုမနိဘူးကနေသူတို့လူမျိုးတွေကပိုင်ဆိုင်တဲ့အိမ်ပေါ့အရင်တော့တော့ကတဲ့တပုံဖွဲ့ရပေါ့အဲ့တော့သူတို့ပဲမျိုးအရင်ကလက်နက်တွေအများကြီးမိဘူးတဲ့အဲ့လိုပဲရက်ွက်တဲမှာနေကြတယ်ဆိုတော့မိဒီပါလောင်ရင်သူဘုံကြီးပေါက်လို့ကျွန်တော်မြို့မှာဖြစ်ခဲ့တဲ့ဖြစ်စဉ်ကြီးရှိတယ်ဗျအဲ့တော့လူတွေမှန်တာတို့အိမ်သားကြီးနေမိလောင်တာလို့ဖြစ်ခဲ့တယ်လေအဲ့ဒီတည်းတော့ကျွန်တော်တို့အမတန်စိုးရိမ်ပါတယ်အခုကျွန်တော်တို့အိမ်နေလည်းနှီးရဆိုတော့လေ
2009ခုနှစ်ကတမူးမြို့မြို့တိရက်ကွက်ကကတဲလူမျိုးတဦးရဲ့နေအိမ်မှာမိလောင်ပြီးလက်နက်ခဲယမ်းတွေပောက်ကွဲခဲ့တာကြောင့်အိမ်အတွင်းမှာရှိနေသူကတဲလူမျိုးနှစ်ယောက်သေဆုံးခဲ့တယ်လို့အနီးအနားကဖြတ်သွားသူမြန်မာပြည်သားတဦးလက်တစ်ဖက်ပြတ်သွားခဲ့ပါတယ်ဒီမီးလောင်မှုမှာအိနီနာချင်းအိမ်နှစ်အိမ်နဲ့ပျက်စီးဆုံးရှုံးခဲ့တာဖြစ်ပါတယ်။အခုလိုလက်နက်ခဲယမ်းတွေလူနေရပ်ကွက်အတွင်မှောင်ခိုထားရှိနေတာဟာလဲအာနာပိုင်တွင်နဲ့ဆက်နွယ်ပတ်သက်နေတယ်လို့ဒေသခံတွေကယူဆနေကြပါတယ်။အခြားဒေသခံတယောက်ကတော့တမူးမြို့မှာဒီလိုဖြစ်ပျက်နေတာတွေကိုထိထိရောက်ရောက်အရေးယူပေးဖို့လိုလားကြောင်းပြောပါတယ်
။ဒီထက်မှာတနက်တိပောက်ကွဲတဲ့ပျက်စီးတွေရှိနေတယ်ဆိုတဲ့အခါကျတော့ကျမတို့ကစိုးရိမ်တာပေါ့။တားဖို့ရကြတော့လေကျမတို့ကအခွင့်အာဏာမရှိဘူး။ဒီအခွင့်အာဏာရှိတဲ့လူတွေတောင်မှသူတို့အထဲတဲ့ကိုဝင်နေထွက်နေကြတယ်ဆိုမှတော့ကျမတို့ကတားဖို့ရအခွင့်အရေးကိုလုံးဝမရှိတော့ဘူး။ကိုရင်တစ်ခါတော့လက်နဲ့တေးဖမ်းဆီးမိတယ်၊သိမ်းဆီးမိတယ်။တရားမဝင်လုတ်ကိုင်တာကိုသိတော့လည်းပဲဆက်လက်ပြီးတော့ဒီလူတွေကိုထားတယ်ဆိုတာဘသူတွေကနေအားပေးအားမြောက်နေလို့ဇာတ်တွေကိုထားနေကြတယ်ဆိုတာကျမတို့ကစဉ်းစားစရာဖြစ်နေတော့တာ။ဒီလိုဟာတွေကိုသူတို့ကာကွယ်ပေးနေရင်ကျမတို့ကြားလို့ရှိရင်ဒီတမှုမျိုးပေါ်မှာရှိတဲ့လူတွေအားလုံးကပြောင်းပြေးရတော့မယ်။အဲ့တော့ကျမတို့ကဖြစ်စီကျင်တာကဒီလိုအားပေးနေတာကိုအပေါ်ကမဲမသိတာလားအောက်ခြေတွေမဲဖြစ်တာလားအောက်ခြေတွေဖြစ်ရင်လေဟိုကြည့်သူမျက်နှာကြည့်ပြီးတော့မှဒီလိုတွေမဖြစ်ပြတော့ဘူးဆိုတာဒီကိုကျမသမိုင်းကြည့်အောင်ပြောခြင်
းမနစ်မနစ်ခင်းကတမူးမျိုးမှာဖန်ဆီးရမိတဲ့လက်နက်ခဲယမ်းတွေနဲ့မူရစ်ဆေးဟာမနစ်ပူရာခေါ်ကတဲ့လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ပြည်တော်စုအမျိုးသားလွတ်မြောက်ရေးတပ်ဦး United National Liberation Front နဲ့အဆက်အသွယ်ရှိသူဦးစိုးမြင့်ဝင်းနဲ့ဇနီးဖြစ်သူဒေါ်ဖြူဖြူဝင်းတို့ထံမှဖြစ်ကြောင်းအစိုးရပိုင်းသတင်းစာတွေမှာဖော်ပြပါတယ်။ဒေသခံတွေကတော့ဒေါ်ဖြူဖြူဝင်းဟာတရားရုံးစီးရင်ဝန်ထမ်းဖြစ်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လူမှုကွန်ရက် Facebook မှာတော့သူတို့နှစ်ဦးကိုမွေးစေဝါမှုနဲ့အမှုဖွဲ့ရေးယူထားကြောင်းသာဖော်ပြပါတယ်။လက်နက်မှုနဲ့ပတ်သက်ပြီးဘလို့ဆောင်ရွက်နေတယ်ဆိုတာကိုသိနိုင်ဖို့တမူးရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။အိန္ဒိယမြန်မာနယ်စပ်တမူးဒေသဘက်မှာမြန်မာအစိုးရနဲ့အိန္ဒိယအစိုးရကိုစန့်ကျင်တော်လှန်နေတဲ့နာဂကတဲနဲ့ကူကီစားတဲ့လူမျိုးစုလက်နက်ကိုင်အဖွဲ့တွေအခြေစိုက်လှုပ်ရှားနေတာဖြစ်ပါတယ်ခင်ဗျာ။